တော်ရစီအပေါင်းမင်္ဂလာညနေခင်းမှာစိတ်လက်ကြည်သာရှိကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2018ခုနှစ်စက်တင်ဘာလ23ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ဒုကနေတရိပ်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်တက်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ရှေ့ဘက်ခြမ်းကိုဝင်ရောက်ပို့ရှိနေတဲ့ Florence Hurricane မုန်တိုင်းအပြော့သွားပေမဲ့မုန်တိုင်းလက်ညှိုးတစ်လျှောက်နေထိုင်သူတွေအနေနဲ့ရှိတဲ့အတွက်သတိပေးထားပါရစေ။ဒီခိုက်ပြင်းတဲ့အခြေအနေကိုအစိုးရအနေနဲ့တနည်းတစ်ပုံကန့်တွဲဖြေရှင်းနိုင်တဲ့နည်းလမ်းတွေရှိကောင်းရှိခဲ့နိုင်တဲ့အကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆက်စုကြီးကပြောဆိုလိုက်ပါရစေ။ဒီလိုထိတ်ခဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးတိုင်းနဲ့သူချင်းညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ Rider သတင်းနောက်ကိုဝါလုံးတို့ကိုဖမ်းဆီးအရေးယူရတာဟာဥပဒေချိုးဖောက်တဲ့အတွက်ဖြစ်တယ်လို့ဒေါက်ဆန်းစုကြီးကကမ္ဘာစီးပွားရေးဖိုရမ်မှာပြောကြားချက်အပေါ်ဘယ်လိုတုံ့ပြန်မှုရှိကြပါသလဲ
။ဒေါက်ဆန်းစုကြီးအဲ2015တုန်းကလွန်ခဲ့တဲ့3နှစ်ကတနည်းဆိုလို့ရှိရင်တော့အစိုးရမဖြစ်ခင်ကပေါ့ဗျာ။နော်။အဲ
ကိုဝါလုံးတို့ရဲ့အမှုလိုက်ရှိနေဦးခမောင်စိုးပြောကြားသွားတာပါ။ဒီအကြောင်းမကြခင်သတင်းအပြီးမှာနားဆင်ရမှာဖြစ်တယ်လို့လူကုန်ကူးမှုအစိုးရဆုံးနိုင်ငံစင်းတဲ့မြန်မာနိုင်ငံအပါဝင်နေတဲ့အပေါ်ဒုသမရကဘယ်လိုနားလည်ထားပါသလဲဆိုတဲ့အကြောင်းနဲ့အိန္ဒိယရောက်ချင်းစစ်ပြေးဒုက္ခသည်တွေရဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ပြောပြပေးပါဦးဗျာ
။အမေရိကန်ရှေ့ဘက်ခြမ်းကိုဝင်ရောက်ပို့ရှိနေတဲ့ Florence Hurricane မုန်တိုင်းကအားပြော့သွားပေမဲ့ကြီးမားတဲ့ရွေးစားနဲ့မိုးသက်လေပြင်းတွေကြောင့်မုန်တိုင်းလက်ညှိုးတစ်လျှောက်နေထိုင်သူတွေအတွက်အန္တရာယ်ရှိနေစေဖြစ်ကြောင်းမိုးလေဝသပညာရှင်တွေသတိပေးနေပါတယ်။မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ကဒေသခံတွေအနေနဲ့မုန်တိုင်းအနေကနေတင်းရှောင်မှုနဲ့ကျွတ်တင်ပြင်းစင်မှုဒီနေ့မိုးမချုပ်ခင်အထိသာအခြေရရတော့မှာပါ။တောင်မြောက်ကရိုလိုင်းနားပြည်နယ်နှစ်ခုကြားနေဆက်ကကန်ယူရန်ဒေသကိုဟာရီကိန်းမုန်တိုင်းဒီညနောက်မိုက်တာမှမဟုတ်မနေ့စောပိုင်းမှာဝင်ရောက်လိမ့်မယ်လို့လည်းအမျိုးသားဟာရီကိန်းဌာနကခန့်မှန်းထားပါတယ်။မုန်တိုင်းဟာကန်ယူရန်ဒေသမှာတောက်ကြံနေကနေစနေနေ့ထိရှိနေမယ်လို့ခန့်မှန်းထားတဲ့အတွက်လည်းပြည်နယ်နှစ်ခုလုံးမှာမိုးပြင်းထန်ရွာသွန်းမှုတွေနဲ့တူရေကြီးရေလျှံမှုတွေကြုံရမယ့်အန္တရာယ်ရှိနေပါတယ်။မုန်တိုင်းထွက်ခွာချိန်မှာမိုးကန်ယူရန်ဒေသမှာမိုးရေစင်တီမီတာ50ကနေ80လောက်ထိရွာသွန်းနိုင်ပြီးတချို့နေရာတွေမှာတော့စင်တီမီတာ100လောက်ထိရှိနိုင်မယ်လို့လည်းခန့်မှန်းထားတာပါ။ကုန်းတွင်ပိုင်းဝင်ရောက်ချိန်မှာတော့တောင်မြောက်ကယ်ရိုလိုင်းနားပြည်နယ်တွေမှာမိုးရေ25စင်တီမီတာလောက်ရွာသွန်းနိုင်ပြီးအနီးနားပြည်နယ်တွေမှာတော့15စင်တီမီတာလောက်ထိရွာသွန်းနိုင်ပါတယ်။မုန်တိုင်းနဲ့အတူပါလာတဲ့ရေတို့ကြောင့်ကယ်ရိုလိုင်းဒေသတွေမှာ6မီတာလောက်ထိရေတက်လာနိုင်တယ်လို့လည်းခန့်မှန်းထားတာပါ။ဒီနေ့စောပိုင်းထိတိုင်းဒေသချက်တွေအရ Florence Hurricane ဟာတနင်္လာကိုအမြင့်ဆုံးလေတိုက်နှုန်း185ကီလိုမီတာရှိနေပြီးမုန်တိုင်းပိုအချက်ကုန်းတွင်းပိုင်းမရောက်ခင်ချင်းထိဆက်လက်အားကောင်းလိမ့်မယ်လို့လည်းအမျိုးသား Hurricane မုန်တိုင်းဌာနကခန့်မှန်းထားပါတယ်။
တိုင်ဖုန်းမုန်တိုင်းမန်းခတ်တိုက်ခတ်ရာလမ်းကြောင်းပေါ်ကထောင်နဲ့ချီတဲ့ပြည်သူတွေကိုဖိလစ်ပိုင်အာဏာပိုင်တို့စပြီးတော့ပြောင်းရွှေ့ပေးနေပါပြီ။ပြင်းထန်မှုအဆင့်9နဲ့အတ္တလန္တိတ်ဟာရီကိန်းမုန်တိုင်းမန်းခတ်ကတနအီကို၄တိုင်နှုန်း205ကီလိုမီတာနဲ့ဖိလစ်ပိုင်နိုင်ငံလူဆုံကျွန်းရဲ့မြောက်ဖက်အစွန်ကိုဦးတည်လာနေပါတယ်။အခုမုန်တိုင်းကတော့ဒီနှစ်အတွင်းဖိလစ်ပိုင်နိုင်ငံအတွက်15ချိန်မြောက်မုန်တိုင်းဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်။တိုင်ဖုန်းမုန်တိုင်းမန်းခတ်ကလာမယ့်စနေနေ့မှာလူဆုံကျွန်းကိုဝင်ရောက်မယ်လို့ခန့်မှန်းထားကြတာပါ။ကန်ယူလန်ဒေသတစ်လျှောက်ကလူတွေကိုဒီကနေ့ကြာသပတေးနေ့မှာအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေစပြီးပြောင်းရွှေ့ပေးနေပြီးကျောင်းနေတဲ့ရုံးတွေပိတ်ထားဖို့ကိုလည်းအာဏာပိုင်တို့ကညွှန်ကြားထားပါတယ်။တိုင်ဖုန်းမုန်တိုင်းကြီးမန်းခတ်ကအမေရိကန်ပိုင်းနဲ့ဂွမ်ကျွန်းကိုဖျက်ဆီးတိုက်ခိုက်သွားတာမှာတော့ရေကြီးရေလျှံမှုလျှက်စင်ပြီးပြတ်တောက်မှုတွေဖြစ်ခဲ့ပါတယ်။မနေ့ပြန်တောက်ကြနေ့မှာတော့ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပြီးဒီကနေ့တဆင့်ထိုင်ဝမ်ကျွန်းဘက်ကိုဦးတည်မှာဖြစ်ပြီးဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းတို့ကိုတော့လာမယ့်တနင်္ဂနွေနေ့လောက်မှာမုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းမန်းခတ်ဖြတ်တန်းတိုက်ခိုက်မှုအတွင်းလူပေါင်း 43.4 သန်းလောက်အပေါ်တက်ရောက်မှုရှိနိုင်တယ်လို့လည်းကုလသမဂ္ဂကသတိပေးထားပါတယ်ရှင်။
အမေရိကန်ရွေးကောက်ပွဲကိုရုရှားနိုင်ငံကပဲဖြစ်ဖြစ်တခြားနိုင်ငံတစ်ခုကပဲဖြစ်ဖြစ်ကြောင်းဝင်နောက်ဆက်လာခဲ့ရင်ဟန်တန်းနိုင်အောင်အရေးယူတိုက်ခတ်မှုတွေနဲ့တုံ့ပြန်သွားမှာဖြစ်ကြောင်းအမေရိကန်ကသတိပေးလိုက်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာကျင်းပမဲ့လွတ်တော်ရွေးကောက်ပွဲကိုကြောင်းဝင်နောက်ဆက်တဲ့လူပုဂ္ဂိုလ်ဖွဲ့စည်းနဲ့နိုင်ငံတွေကိုစီးပွားရေးပိတ်ဆို့တံခတ်အရေးယူမှုတွေနဲ့တုံ့ပြန်သွားမယ်အမိန့်တစ်ချက်ကိုတော့နိုင်ငံတော်အရေးပေါ်အခြေအနေဖြစ်ကြေညာပြီးမနေ့ကပဲသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်တာပါ။လွတ်တော်ရွေးကောက်ပွဲကိုကျင်းပဖို့နှစ်လလောက်သာလိုတဲ့အချိန်မှာထုတ်ပြန်လိုက်တဲ့အမိန့်မှာတော့မဲပေးတဲ့စက္ကရာတွေမဲဆန္ဒရှင်တွေနဲ့ပတ်သက်တဲ့အခြေလက်တွေကိုယ်စားလောင်းနေတာမို့နိုင်ငံရေးဖွဲ့စည်းကိုစိုက်ဘာအင်တာနက်ကနေထုတ်ပေါက်တိုက်ခိုက်မှုတွေမှန်မှန်တရားပြချင်မှုတွေပါဝင်အမေရိကန်ရဲ့ရွေးကောက်ပွဲနဲ့ ဆိုင်တဲ့လုပ်ငန်းတွေအားလုံးကိုအကာအကွယ်ပေးဖို့ထည့်သွင်းထားပါတယ်2016အမေရိကန်သမ္မတယူကော့ပွဲမှာရုရှားကကြောင်းဝင်နောက်ဆက်ခဲ့ကြောင်းအမေရိကန်ထောက်လှမ်ရေးတိုင်ဝမ်ရဲ့တွေ့ရှိချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကငင်းဆန်ထားတာကိုအစောပိုင်းမှာသမ္မတထရန့်ကလက်ခံခဲ့ပြီးမလဲအခုကအင်ဂျူရောကရုရှားပေါ်ခတင်းနဲ့ဆက်ဆံမှုကြိုးစားနေတဲ့အချိန်မှာပဲအမိန့်ထုတ်ပြန်ချက်ထွက်ပေါ်လာတာပါအမျိုးသားလူမျိုးရေးချန်ပီယံပုဂ္ဂိုလ်ဂျွန်ဘော်တန်ကတော့အမေရိကန်ယူကော့ပွဲနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုပြပကကြောင်းဝင်နောက်ဆက်မှုတွေကနေအကာအကွယ်ပေးဖို့ကြိုးစားတဲ့အစီအစဉ်ဖြစ်ကြောင်းမနေ့တုန်းကပဲသတင်းစာရှင်းလင်းပွဲတွင်ပြောဆိုထားပါတယ်
ကိုလံဘီယာနိုင်ငံရဲ့နောက်ဆုံးလက်ကျန်သဘောအဖွဲ့ ELN ကပြီးခဲ့တဲ့လတည်းပြန်ပေးဆွဲခဲ့တဲ့လူ6ဦးကိုပြန်လွှတ်ပေးလိုက်ပါတယ်။ချိုကိုခရိုင်တွင်နိုင်ငံတကာကြက်ချင်ကြီးအသင်းဝင်တွေပါဝင်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာမစ်ရှင်ထံပြန်ပေးဆွဲခံရသူတွေကိုဒီကနေ့ကြာသပတေးနေ့မှာလွှတ်ပေးတာဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်3ဦးစစ်သား1ဦးနဲ့အရဲသားဝန်ထမ်း2ဦးတို့ပါဝင်ပါတယ်။သမ္မတအီဗန်ဒူကေကပြီးခဲ့တဲ့လကရာထူးလက်ခံရယူပြီးတဲ့နောက်မကြာခင်မှာပဲELN သဘောအဖွဲ့နဲ့ငင်းချင်ရေးဆွေးနွေးမှုကိုရပ်ဆိုင်းလိုက်ပြီးသဘောအဖွဲ့အနေနဲ့ပြန်ပေးဆွဲတာတွေအပါအဝင်ရာဇဝတ်မှုတွေမလုပ်ဖို့ပြန်ပေးဆွဲထားသူအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့တာပါအရင်သမ္မတယွန်မန်နျူယယ်ဆန်တိုစ်လက်ထက်ကညှိနှိုင်းခဲ့တဲ့ငင်းချင်ရေးသဘောတူညီချက်ကိုပြန်လည်ပြင်ဆင်ဖို့လက်ရှိသမ္မတကကတိပြုထားတာပါအရင်သမ္မတလက်ထက်မှာရခဲ့တဲ့ငင်းချင်ရေးသဘောတူညီချက်အရအဓိကကျတဲ့ FARC သဘုံအဖွဲ့နဲ့အစိုးရကြားနှစ်ပေါင်း50ကြာပြည်တွင်းစစ်ကိုအဆုံးသတ်နိုင်ခဲ့ပါတယ်။အဖွဲ့ဝင်1500ရှိတဲ့သဘောထားတင်းမာတဲ့ ELN အဖွဲ့ကတော့သဘောတူညီချက်ကိုလက်မှတ်ထိုးဖို့ညှင်းဆိုထားတာဖြစ်ပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကြက်တဲကိုအစိုးရအနေနဲ့တနည်းတစ်ပုံကင်တွယ်ဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေရှိကောင်းရှိရနိုင်တဲ့အကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆဆူချီကပြောဆိုလိုက်ပါတယ
် There are of course ways in which we with hindsight might think that the situation could have been handled
ချင်းတွေဒီတဲ့ပိုကောင်းတဲ့နည်းလမ်းတွေနဲ့ကင်တွယ်ဖြစ်ရှင်းသင့်တယ်လို့ယူဆနိုင်တာရှိပေမဲ့ရေရှည်တည်ငြိမ်ရေးနဲ့ငင်းချမ်းရေးအတွက်ပပေါင်းဆောင်ကနေမျက်မြတ်ထားတာစဉ်းစားဖို့လည်းလိုအပ်တဲ့အကြောင်းဗီယက်နမ်နိုင်ငံဟာနွိုင်းမြို့ကကမ္ဘာစီးပွားရေးနှိနှောဖလှယ်ပွဲ WEF မှာတောင်ဆန်းစုကြည်ကပြောဆိုလိုက်တာပါ။ကျောင်းဝီစုံမရအားလုံးအတွက်ညီညွတ်ညီမျှဖြစ်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကင်းစကန်တွေကိုစီးနှင်တက်ခတ်ခဲ့တဲ့ ARS တွေဆွေးနွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုင်းလံရှင်းလင်းရတာကရိုဟင်ဂျာမွတ်စလင်တွေပေါ်လူ့ခွင့်ရေးချူပေါက်မှုတွေစိုးစိုးဝါကျူးလွန်နေကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွတ်ထားပြီးမြန်မာစိုးရထိတ်တန့်ကောင်းဆောင်ဒေါက်တာဆန်းစုကြည်ကလည်းနှုတ်ဆက်နေတယ်ဆိုပြီးဝေဖန်ခံရတာဖြစ်ပါတယ်မြန်မာစိုးရကတော့ရိုဟင်ဂျာဆိုတဲ့မျိုးကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတိုင်ဝမ်ကဆွဆွတ်နေတဲ့အထိလူ့ခွင့်ရေးချူပေါက်မှုတွေကျူးလွန်တာမရှိကြောင်းညှင်းဆန်ထားတာပါဒေါက်တာဆန်းစုကြည်ကတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူ့ခွင့်ရေးချူပေါက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့နဲ့ဒုက္ခသည်တွေကိုနေရပြန်နေအောင်စီစဉ်ဖို့နိုင်ငံတကာတိုင်ဝမ်ကဖိအားပေးမှုတွေတိုးမြင့်လာနေတာကိုနားလည်သဘောပေါက်ပေမဲ့မြန်မာစိုးရအနေနဲ့တိုင်းပြည်အနာရဲ့85ရာခိုင်နှုန်းသာရရှိထားတာဖြစ်ကြောင်းလည်းဒီနေ့ဆွေးနွေးပွဲမှာတုံ့ပြန်ပြောဆိုသွားပါတယ်
။မြန်မာစစ်တပ်ကိုနိုင်ငံတကာရာဇဝတ်မှုခုံရုံးကိုလွှဲပြောင်းပေးဖို့ဗြိတိန်လွှတ်တော်အမှတ်160ရုပ်ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကိုနိုင်ငံတကာရာဇဝတ်မှုဆိုင်ရာခုံရုံး ICC ကိုလွှဲပြောင်းပေးရင်ဗြိတိန်ဝန်ကြီးချုပ်ထရီဇာမီနဲ့နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်တို့ကိုတောင်းဆိုထားတဲ့စာမှာတော့နိုင်ငံရေးပါတီပေါင်းစုံကလွှတ်တော်အမှတ်160တို့လက်မှတ်ရေးထိုးထားတာပါဗြိတိန်နိုင်ငံခြားရေးဝန်ကြီးရဲ့နောက်လာတဲ့မြန်မာနိုင်ငံခီးစင်သွားဖို့ရှိနေချိန်မှာပဲအခုလိုတောင်းဆိုရလဲဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကရိုဟင်ဂျာပြည်ပခါမှာလူမျိုးတုံးတပ်ဖြတ်မှုရည်ရွယ်ချက်ပါတယ်လို့မှတ်ချက်ပေးထားတာကိုထောက်ပြပြီးဒါဆိုရင်နိုင်ငံတကာဥပဒေတွေကိုအစိုးရဆုံးချိုးဖောက်မှုဖြစ်နိုင်တယ်လို့ဗြိတိန်လွှတ်တော်အမှတ်ရဲ့ဆာမဖော်ပြထားပါတယ်ဒီကိစ္စမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးပြည်ထောင်အနေနဲ့အစွမ်းရှိသလောက်ဆောင်ရွက်ရမှာဖြစ်ကြောင်းဒါကြောင့်မြန်မာကိုနိုင်ငံတကာရာဇဝတ်မှုဆိုင်ရာခုံရုံး ICC ကိုတင်ဖို့အပါအဝင်အချက်လက်ရှာဖွဲ့ရဲ့တိုက်တွန်းချက်တွေအလုံးကိုထောက်ခံပေးဖို့တောင်းဆိုတဲ့အကြောင်းဗီတိန်လွှတ်တော်အမှတ်160တို့လက်မှတ်ရေးထိုးထားတဲ့စာမှာဖော်ပြပါတယ်ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိဌာနေပြန်နိုင်ရေးအခြေအနေတရက်ကိုဖန်တီးပေးဖို့ ကုလသမဂ္ဂရဲ့တောင်းဆိုချက်နောက်ကိုပြန်နံကော်မရှင်ရဲ့ရခိုင်ရေးအကြံပြုချက်တွေကိုမြန်မာအစိုးရဘက်ကလစ်လျူရှုထားပြီးသဘောတူညီချက်တွေအပေါ်မှာလည်းလေးစားမှုမရှိဘူးလို့လွှတ်တော်အမှတ်တွေကစွပ်စွဲထားပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘူးလို့ရည်ရည်ပြတ်ပြောဆိုထားတာပါမြန်မာနိုင်ငံဘက်ကထွက်သွားသူတွေတိုင်းကိုပြန်လက်ခံမယ်လို့ဆိုတဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကိုမြန်မာဘက်ကစတင်ဆောင်ရွက်လာပြီမဲ့လေနိုင်ငံတကာအတိုင်းအဝိုင်းဘက်ကတော့ဒုက္ခသည်တွေထာနေပြန်နိုင်တဲ့အခြေအနေမရှိသေးဘူးလို့ပြောဆိုနေကြပါတယ်ရှင်
။ရုရှားနိုင်ငံကကြီးစိုးစီးလက်ချက်မှုစီစဉ်မှာရုရှားတရုတ်နဲ့မွန်ဂိုလီးယားတပ်ဖွဲ့တွေပူးပေါင်းပါဝင်နေကြပါတယ်။ရုရှားနိုင်ငံရှေ့ပြားဒေသဗော့စတော့ခ်မြို့ကဒီနေ့စီးရီးလက်ချက်မှုကိုတော့ရုရှားသမ္မတဗလာဒီမီယာပူတင်လည်းတက်ရောက်ကြည့်ရှုခဲ့တာပါ။စီးရီးလက်ချက်မှုစီစဉ်ကအမေရိကန်ပြည်သူနဲ့တင်းမာမှုတွေခြုံနေရတဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကြားစစ်ပတ်ဆိုင်ဆက်ဆံရေးတွေတိုးမြင့်လာနေတဲ့လက္ခဏာတစ်ခုဖြစ်နေလဲတွေ့မြင်နေရပါတယ်။တရင်တစ်ပတ်ကြာစီးရီးလက်ချက်မှုစီစဉ်ကတော့ဆိုင်ဘေးရီးယားရှေ့ပြားဒေသအတိတ်နဲ့ပစိဖိတ်သမုဒ္ဒရာဒေသတွေမှာလေ့ကျင့်သွားမှာပါ။စီးရီးလက်ချက်မှုစီစဉ်မှာရုရှားတပ်ဖွဲ့ဝင်3000နီးပါးပါဝင်မှာဖြစ်ပြီးစစ်လေရင်1000တချက်ကကားပေါင်း36000ပြင်တခြားတက်ခိုင်ရေးသုံးယာဉ်တွေအများပြားပါဝင်မှာလည်းဖြစ်ပါတယ်။ချီတာဒေသကလေ့ကျင့်စခန်းမှာရုရှားသမ္မတဒီနေ့မင်းငွန်းပြောရမှာတော့တပ်ဖွဲ့ဝင်တွေရဲ့စွမ်းအင်ကိုချီးကျူးခဲ့တယ်လို့စီးရီးလက်ချက်မှုတွေဟာတခြားနိုင်ငံတခုကိုပြစ်မှတ်ထားတက်ခိုက်ဖို့မဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကြီးထွားမလာခင်ကတည်းကတရုတ်ပြည်တွင်းမှာအလုပ်လုပ်နေကြတဲ့နိုင်ငံသားစီးပွားရေးလုပ်ငန်းတွေကသွင်းကုန်ကွန်တိုးမြှင့်ကောက်ခံတာကြောင့်တက်ရောက်မှုတွေရှိလာနိုင်တယ်ဆိုတာကိုသတိပေးနေကြတာပါအခုတော့အများစုအပေါ်မှာတက်ရောက်မှုရှိနေပြီလို့တရုတ်နိုင်ငံဆိုင်ရာအမေရိကန်ကုန်သွယ်ကြီးများအသင်းနဲ့ရှန်ဟိုင်းအမေရိကန်ကုန်သွယ်ကြီးများအသင်းတို့ရဲ့ပူရဲစစ်တမ်းတစ်ကဖော်ပြလိုက်ပါတယ်အမေရိကန်ပြည်သူနဲ့တရုတ်တို့ရဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိကုန်ပစ္စည်းတွေအပေါ်ကနအူးအခွင့်အရေးတွန်းမြင့်ကောက်ခံလိုက်တာကြောင့်စီးပွားရေးအပေါ်မှာဆိုးကျိုးတွေတက်ရောက်နေတယ်လို့ပြောသူက60ရာခိုင်နှုန်းကျော်ရှိနေပါတယ်ရှင
်နောက်ဆုံးရမြန်မာနယ်နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါဗီဒီယိုကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲview ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပိုင်းနဲ့ထဲမှာပဲတဲ့နားဆင်နေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုတင်ပြကြင်ပါတယ် writer သတင်းတောက်တွေကိုဖန်ဆီးအေးအေးယူတာဟာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်တဲ့အတွက်အေးအေးယူတာသာဖြစ်ပြီးသတင်းတောက်တွေဖြစ်တဲ့အတွက်အဖမ်းခံရတာမျိုးမဟုတ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစစ်ကြီးက VNN နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာမှတ်ချက်ပေးပြောဆိုသွားပါတယ်သတင်းတော်တွေရဲ့အကျိုးဆောင်ရှိနေကတော့ဒီပြောဆိုချက်ဟာဒေါန်ဆန်းစုကြည်ရဲ့အရင်ကပြောဆိုခဲ့မှုတဲ့ယက်တီချက်တွေနဲ့ကွဲလွဲနေပြီလို့ဝေဖန်လိုက်ပါတယ် VOA သတင်းတော်မမ်မီခါကစူးစီးတင်ပြထားပါတယ
်နိုင်ငံတော်လိုအပ်ချက်အဥပဒေနဲ့တရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတော်နှစ်ယောက်ကိုထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာအစိုးရပေါ်ပြည်ရင်းပြည်ပကဝေဖန်ပြောဆိုချက်တွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့မှတ်ချက်စကားထွက်ပေါ်လာခဲ့တာပါဒီကနေ့ VNN နိုင်ငံမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်ဆွေးနွေးပွဲမှာတောင်ဆန်းစုကြည်က
Well I think what I want to know is whether they feel that there has been a miscarriage of justice the case has been held in open court and all the hearings have been open to everybody who wish
တရားရေးစနစ်ရဲ့မတော်မတရားလုပ်တာတွေကိုခံရတယ်ဆိုပြီးသူတို့တကယ်ပဲမြင်နေသလားကျွန်မသိချင်ပါတယ်အမှုကိုအများပြည်သူရှေ့မှောက်ကြားနာခဲ့တာပါကြားနာပွဲတိုင်းမှာလာရောက်နားထောင်ခြင်းနဲ့ဒူတိုင်းနားထောင်ခွင့်ပေးခဲ့ပါတယ်ဒီတရားစီရင်ရေးဟာမှားရင်လေမတရားဘူးလို့မြင်တဲ့ဒူတိုင်းဒီကိစ္စကိုထောက်ပြပါလို့ကျွန်မပြောဆိုချင်ပါတယ်တရားရုံးရဲ့စီရင်ချက်အကျဉ်းချုပ်ကိုလူတော်တော်များများတကယ်တမ်းဖတ်ရလားလို့သိချင်ပါတယ်ဆိုပြီးဒေါန်ဆန်းစုကြည်ကမေးခွန်းထုတ်သွားခဲ့ပါတယ
် It's not a matter of they were not jailed because we're journalists they were jailed because the court has well
သူတို့ဟာတည်င်းတောက်တွေဖြစ်လို့အဖမ်းခံရတာမဟုတ်ပါဘူး။သူတို့ဟာနိုင်ငံတော်လွှတ်ချက်အဥပဒေကိုချိုးဖောက်တဲ့အတွက်ဆိုပြီးတရားရုံးကစီရင်ချက်ချခဲ့တာဖြစ်ပါတယ်။ကျမတို့ကတရားဥပဒေစိုးမိုးရေးကိုယုံပါတယ်။သူတို့ဘက်ကအယူခံဝင်ခွင့်လည်းရှိပါတယ်။ဒီတရားစီရင်ရေးဟာဘာကြောင့်မှားတယ်ဆိုတာပြောပြနိုင်ပါတယ်။မှားတယ်လို့မြင်ရင်လည်းထောက်ပြနိုင်ပါတယ်။လူခွင့်ရေးအဖွဲ့ရင်းနဲ့တည်င်းလွတ်လပ်ခွင့်အတွက်တောင်းဆိုနေသူတွေကတော့ဒီတည်င်းတောက်တွေကိုအခုလိုအကျဉ်းချလိုက်တာဟာတည်င်းလွတ်လပ်ခွင့်ကိုပိတ်ပင်ကန့်သတ်တဲ့လုပ်ရဖြစ်ပြီးရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးသတင်းယူနေတဲ့အခြားသတင်းတောက်တွေကိုပါချိန်ချောက်လိုက်တာလို့ဝေဖန်ကြပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှင်နေဦးခင်မောင်စောကတော့ဒေါန်ဆန်းစုကြည်ကအခုလိုတုံ့ပြန်မှုအပေါ်အံ့အားသင့်မိတယ်လို့ VOA ကိုပြောပြပါတယ်
။ကျွန်တော်နိုင်ငံကောက်ဆောင်ကိုကျွန်တော်တို့ဟိုဟာဝေဖန်တက်ခဲ့တာလည်းမလုပ်ချင်ပါဘူး။
Tapi lama le, natau sengaja guna gaya unity di bawah bawa, na di uli bawa, na unity dengan nampak tu, apa pelai dia kamera, dan sesuatu jual sekarang ni gua lo, kalau ni sanjeng ni kalau jual terima ni, dan sesuatu ni ayat natau sengaja dunga, lama le dong ni ka, dan ini solusi no, semua macam kek apa ya, na, kau tu biar ke le sekarang, bobi lo.
ลุ้นละเด้ปูบิ๊ดละเด้อนองป่วยเก๋งเด้ไอ้สกาวก็ไปจ่อรู้ว่าอกุสิอปัตติยะเนี่ยญาณรู้นี่บาเด้อะล่ะก็เปล่าจิมาเลยตรีมิริยากองสีวินอุญิจ่อก็เลยနိုင်ငံတော်အတိုင်ပင်ငယ်ရဲ့ပြောဆိုမှုအပေါ်အခုလို့တုံ့ပြန်သွားခဲ့ပါတယ်ဒီညမြတ်တော်စဉ်းစားတဲ့ကိစ္စအတယောက်အနေနဲ့တော့နားလေတယ်တရားစီရင်ဘယ်လိုသွားလဲဆိုတာတကယ်တမ်းကျတော့နိုင်ငံကြီးရွေးချက်ဒီနိုင်ငံကြီးထုံးချက်ချက်ဒီနဲ ကျွန်တော်တို့ကတော့လက်မခံနိုင်ဒီကိစ္စမှာဘသူလုပ်ကျင်နေဆိုတော့ကျွန်တော်တို့လည်းသိတယ်ဟိုဒေါန်ဆန်းစစ်ကြီးလည်းသိတယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့ဒီကိစ္စမှာဒီလောက်ထိရပ်တည်စရာမလိုဘူးအမှန်တရားကဘာလဲဆိုတဲ့ဟာမျိုးကိုတိတဲ့တိုက်ရိုက်ကြီးတော့မဟုတ်တော့မှဒီမှားနေတဲ့ဟာကြီးကိုမှန်ပါတယ်လို့ပြောအောင်လို့အောင်ထောက်ခံပေးရမယ်အနေထားမျိုးအချက်တည်းမျိုးမဟုတ်ဘူးလို့ကျွန်တော်ထင်တယ်။မီဒီယာကိုမျက်မှောက်ကျိုးရင်တော့မသိဘူးပေါ့နော်။မီဒီယာတွေကအမြဲတမ်းဝေဖန်နေတယ်။မီဒီယာတွေကအမြဲတမ်းဟိုနေဖြစ်တယ်လို့အဲ့လိုမျက်မှောက်ကျိုးရင်တော့ဒီကိစ္စမှာပြောသလားလို့တော့သံတရားဖြစ်เสียရှိအောင်နော်
။နိုင်ငံတော်တိုင်ပင်ခံဟာပြီးခဲ့တဲ့ NHK သတင်းဌာနနဲ့တွေ့ဆုံချိန်မှာလည်းအခုလိုပြောဆိုခဲ့ပြီးဒီအပေါ်မှာဝေဖန်မှုတွေရှိခဲ့ပါတယ်။ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုပြစ်ဒဏ်9နှစ်စီချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကုလသမဂ္ဂအပါအဝင်နိုင်ငံတော်တော်များများကဒီသတင်းတော့နှစ်ယောက်ကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေကြတာတွေလည်းရှိပါသေးတယ်။ဗုဒ္ဓဟူးနေ့ကပဲရိုက်တာသတင်းတော့နှစ်ယောက်လွတ်မြောက်ရေးအတွက်နီလန်ပေါင်းစုံ၃လှုပ်ဆောင်ပေးဖို့အမေရိကန်အထက်လွှတ်တော်အမတ်၁၁ယောက်ကအမေရိကန်နိုင်ငံသားရေးဝန်မိုက်ပွန်ပေဟိုးစီကိုစာရေးပန်ကြားခဲ့ပါတယ်။ဒီသတင်းသမားနှစ်ယောက်ကိုထောင်ဒဏ်9နှစ်စီအပြစ်ပေးခဲ့တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးလွှတ်ပေးဖို့အမေရိကန်ဒုသမ္မတမိုက်ပတ်စ်ကလည်းတိုက်တွန်းပြောဆိုထားပါတယ်ရှင
်။ပြည်ဝသတင်းတော်မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါနားဆင်ရမှာကမြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာဆက်ရှိနေတာဟာအလုတ်ကန်ရှားပါမှုလက်နက်ကန်ပဋိပက္ခတွေကြောင့်ဖြစ်တဲ့အကြောင်းဒုတိယသမ္မတဦးဟန်ရီဘန်တီယူကဒီကနေ့နေပြည်တော်မှာပြုလုပ်တဲ့စက်တမအကြိမ်မြောက်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖြတ်ရေးနေ့အခမ်းအနားမှာပြောကြားသွားပါတယ်။ဒီအကြောင်းပြည်ဝသတင်းတော်ကိုဇော်ထက်သတင်းပေးပို့ပါတယ်။
2018ဇူလိုင်လမှာထုတ်ပြန်တဲ့နိုင်ငံပေါင်း160နိုင်ငံကိုသုံးသပ်ထားရဲ့ကမ္ဘာလုံးဆိုင်ရာအစိုးရကံစားတိုင်းဆိုရင်လူကုန်ကူးမှုခံရဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံကနံပါတ်18နေရာမှာရှိနေတယ်လို့ဒီနေ့နေပြည်တော်မှာကျင်းပရဲ့အထမအကြိမ်မြောက်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးခန်းနာကိုတက်ရောက်လာတဲ့ဒုတိယသမ္မတဦးဟင်နရီဘန်တီယူကပြောပါရယ်မြန်မာနိုင်ငံသားတွေကတရုတ်နိုင်ငံကိုအများဆုံးကုန်ကူအပို့ခံနေရပြီးထိုင်းနဲ့မလေးရှားနိုင်ငံတွေကိုလည်းအပို့ခံနေရတယ်လို့အစိုးရကသာမှရေးထားပါတယ်။မြို့သမီးတွေကတော့လင်းကျုံဖြစ်စေဇနီးမယားဖြစ်လက်ထပ်ဖို့ဖြစ်စေရောင်းစားခံရပြီးအခုနောက်ပိုင်းငှားကိုဝင်ဆောင်မှုအတွက်လူကုန်ကူခံနေရတာတွေလည်းပါပါတယ်။ပြည်တွင်းလူကုန်ကူမှုမှာတော့ပြည်ထောင်စာပြုမှုနဲ့လုံမတူစစ်ကိုင်းခံရဖို့အတွက်ရည်ရွယ်ရများတယ်လို့ဒုတိယသမ္မတဦးဟင်နရီဘန်တီယူကအခုလိုပြောသွားပါတယ်
။လူကုန်ကူသူတရားခံရတဲ့အများစုကလည်းမြို့သမီးတွေကျုပ်ကခံရသူအများစုကလည်းမင်္ဂလေးဆိုတော့မင်္ဂလေးချင်းစီယုံတယ်နောက်တစ်ခုကကျုပ်ခံရသူတွေဟာနေ့စဉ်ဒီဘဝခနေစားရဖို့တနေ့စားတနေ့တရက်စားတရက်ခနေစားရဖို့အတွက်ကိုယ်ကချက်တန်းနေရတဲ့အတွက်သူတို့မှာတခြားဘူးဘူးတာကျွန်တော်တို့အားနေပါတယ်ငွေ30ဟို30 30 30ဆိုတဲ့10ကနန်းဆိုတဲ့စကားကိုကြားလိုက်တဲ့အချိန်မှာသူတို့ကဘာမှမစိုးမနိုင်ဘူးအဲ10ကနန်းရဲ့နောက်ကိုလိုက်ပါသွားတာဒါတွေဟာစီယုံမှုတွေအတွက်အကောင်းဆုံးဟိုအားသာချက်တွေဖြစ်နေတယ်
တရားဝင်စည်းရင်းတွေအရ2018ဇန်နဝါရီကနေဇွန်လအထိလူကုန်ကူးမှုအမှုပေါင်း100ကျော်ဖြစ်ခဲ့ပြီးအမျိုးသား20အမျိုးသမီး156ယောက်ရှိပါတယ်။အရွယ်မရောက်သေးတဲ့ကလေး9ယောက်ရှိပြီးစုစုပေါင်း182ဦးရှိရလို့လူကုန်ကူးမှုတားဆီးနှိမ်နေရေးရဲတပ်ဖွဲ့ကဒုတိယရဲမှူးကြီးတပ်နောင်ကပြောပါတယ်။လူနေထိုင်မှုများရဲ့ရောင်းဝန်တိုင်းမှာအများဆုံးဖြစ်ပြီးကျူးကျော်ဒေသမှာရှိတဲ့မိန်းကလေးတွေပါဝင်ဗဟုသုတနယ်ရဲ့သူတွေအများဆုံးလူကုန်ကူးခံရတာဖြစ်တယ်လို့ဒုတိယရဲမှူးကြီးတပ်နောင်ကအခုလိုပြောပါတယ်။မြန
်မာနိုင်ငံရဲ့အခြားခုပြောစစ်ကမ္ဘာနိုင်ငံများလိုပဲအလောက်ကခွင့်နာချပါမှုဝင်ဝင်နေပါမှုသဘာဝဘေးအားဖြင့်ကြာရောက်မှုဒေနကပြိပခများဖြစ်ပေါ်မှုဖြစ်တယ်ဘဝရက်ကြီးကိုခက်ခဲတဲ့အကြောင်းရင်းများကြောင့်လူကုန်မှုများဆက်လက်ဖြစ်ပေါ်လေရှိပါတယ်
်မြန်မာနိုင်ငံရဲ့လူမှုကူးမှုနဲ့ပတ်သက်တဲ့ရင်းဆိုင်ကြိုတွဲနေရတဲ့စီကောမှုများအနေနဲ့ပြည်ပပေါင်းပြည်ပမှာထူအောင်နေတဲ့လူမှုကူးမှုတွေကိုမှတ်ကြည့်ဖို့ခက်ခဲခြင်းပြည်ပနိုင်ငံကိုရောက်နေတဲ့လူမှုခရီးသူတွေကိုအချိန်ကြီးပြည်ပနိုင်ဖို့ခက်ခဲခြင်းနေရပြန်လေရောက်လာတဲ့လူကုန်ကိုခံရသူတွေအတွက်ခိုင်မာတဲ့အလောက်ကန်ခွန်လန်းပြီးဆောင်ပေးဖို့လိုအပ်ခြင်းစားရစီကောမှုတွေရှိနေပါတယ်
ဇွန်လအတွင်းကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဌာနရဲ့2018အဆင့်ကစားမှာမြန်မာနိုင်ငံကိုကမ္ဘာပေါ်မှာလူမှောက်ကူးမှုအဆိုးရွားဆုံးဖြစ်ပျက်နေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်သတ်မှတ်ခဲ့ပါတယ်။2019ခုနှစ်ကမြန်မာနိုင်ငံကို TR2 စောင့်ကြည့်အဆင့်မှာသတ်မှတ်ထားပေမဲ့ခု2018မှာတော့အဆိုးဆုံးအဆင့်ဖြစ်တဲ့ TR3 အဆင့်ကိုလျှော့ချခဲ့ပြီးတရုတ်၊မြောက်ကိုရီးယား၊လာအို၊အီရန်စတဲ့နိုင်ငံတွေအတူတပြေးညီအဆိုးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ထဲသွင်းသတ်မှတ်ခဲ့ရဖြစ်ပါတယ
်။ VOA သတင်းနောက်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။VOA American တန်ကဂျာတာပရီနေညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့မီဇိုရန်ရောက်ဒုက္ခသည်တွေနေရပြန်ကြဖို့အိန္ဒိယအစိုးရကတိုက်တွန်းတဲ့သတင်းကိုတင်ပြခြင်းပါတယ် NCA အပြည့်အဝလက်မှတ်မထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ခြမ်းမီဇိုရန်ပြည်နယ်မှာစစ်ဘေးတင်းရှောင်နေရတဲ့ချင်းပြည်နယ်ပလက်ဝါမြို့ကရွာသား300လောက်ရှိပြီးသူတို့ကိုနေရပြန်ကြဖို့အိန္ဒိယအစိုးရကတွန်းအားပေးနေပါတယ်ဒုက္ခသည်တွေကတော့မတည်ငြိမ်သေးတဲ့နေမျိုးအခြေအနေကြောင့်နေရမပြောင်းခြင်းသေးဘူးလို့ဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကိုအင်သတင်းပေးပို့ပါတယ
်ဟုတ်ကဲ့ပါချင်းပြည်နယ်တွင်အခြေအနေအေးချမ်းနေပြီဖြစ်တဲ့အတွက်မီဆိုရန်ပြည်နယ်ထဲကိုရောက်လာတဲ့ဒုက္ခသည်တွေကိုနေရပြန်ဖို့အိန္ဒိယအစိုးရကလည်းတိုက်တွန်းနေတာပါခုနောက်ဆုံးသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကအခြေအနေကိုခုလိုရှင်းပြပါရစေ
။အခုမီဇိုရမ်ပြည်နယ်လောင်ကာညုနယ်နေဆက်ကြီးရောဖြစ်တဲ့မောင်ဘူချွာကြီးရောမှာဒုက္ခသည်ချင်းနေထိုင်နေတဲ့ဒုက္ခသည်ဦးရီက300လောက်ကျန်သေးတယ်။အများစုကတော့ရခိုင်တိုင်းသားတွေလို့သိရတယ်။မီဇိုရမ်ပြည်နယ်အစိုးရကနေလူသားချင်းစာနာထောက်ထားမှုအနေနဲ့ဒီဒုက္ခအဖြစ်ရောက်လာကြတဲ့သူတွေကိုသူတို့စာအိတ်တွေအဝတ်အစည်းတွေလူမှုဖေ့စ်ဆီးတွေကထောက်ပံ့ပေးတာမျိုးတွေရှိတယ်။ဒါပေမဲ့ခုနောက်ပိုင်းမှာတော့သူတို့ကအဲ့လိုမျိုးထောက်ပံ့မှုတွေမရတော့ဘူးသိရတယ်။ဒီမီဇိုရမ်ပြည်ထဲမှာအကြိုက်ခိုးလို့နေရတယ်ဆိုတော့သူတို့အစိုးရအနေနဲ့လည်းသူတို့မှလည်းတာဝန်ရှိတော့သူတို့အစိုးရအနေနဲ့လည်းနိုင်ငံတကာအချက်မှုရှိတယ်ဆိုတော့သူတို့ရဲ့နေနေကိုပြန်သွားချဖို့စိတ်ဆန္ဒရှိမှာပဲ
2019ခုနှစ်နိုဝင်ဘာလတုန်းကပလဝမြို့နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ရှောင်း1200လောက်ဟာအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်လောင်တလိုင်မြို့နယ်မောင်ဘူးချရွာမှာဒုက္ခသည်ဖြစ်နေတဲ့ခဲကြရပါတယ်ဒီထဲမှာရွာသား900ခန့်ပြန်သွားကြပြီဖြစ်ပေမဲ့ဒုက္ခသည်300ခန့်ဟာဆက်လက်တောင်းတနေပြီးသူတို့ကနေရကိုမပြောင်းချင်ဘူးလို့ညှင်းဆုံနေတာပါဒါပေမဲ့မီဆိုရန်ပြည်နယ်မှာမိခိုနေတဲ့ဒုက္ခသည်တွေအတွက်စာဝတ်နေရေးခက်ခဲရှိနေပြီးနေရရင်းကိုပြန်ဖို့အခက်အခဲရှိနေသေးတယ်လို့ဆလိုင်းရောဘတ်ကဆက်ပြောပါတယ
်သူတို့ကထောက်ပံ့မှုတွေမရတော့ဘူးတော်တော်လေးကိုသူတို့စာဝတ်နေရေးလည်းတက်တဲနေတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်အခုလောလောဆယ်မှာပလဲဝဒီတာမှာကနေမီတင်ငင်းကြီးချက်မှုရှိတယ်လို့ပြောလို့မရတဲ့အခြေအနေဖြစ်နေတယ်သူတို့အနေနဲ့လည်းပြန်သွားလို့ရှိရင်တိုက်ခွတ်ချက်ဖြစ်ရင်သူတို့အတွက်အတန်တေးဆူရင်ရတဲ့အခြေအနေဖြစ်တယ်ဆိုတော့မီဇိုရမ်အစိုးရဒါမှမဟုတ်အိန္ဒိယအစိုးရအနေနဲ့လည်းသူတို့ကိုအတင်းအဓမ္မကြီးအမင်းတို့ပြန်လာတော့ဆိုပြီးတော့သူတို့ကိုအရန်လည်းဟိုလုံးလို့မရဘူးပေါ့လေသူတို့ရဲ့အလုံးချုံကြီးတွေသူတို့ရဲ့နေမီအနေထားတွေကိုအရင်ဒီချပဲလိလာပြီးတော့အလုပ်ဖြစ်နေလို့ကျွန်တော်ထင်တယ
်မီဇိုရမ်ပြည်နယ်အစိုးရကဒုက္ခသည်တွေကိုပေးနေတဲ့ရိတ်ခါထောက်ပံ့မှုတွေရပ်ဆိုင်းထားတာကြောင့်စစ်ရှောင်ဒုက္ခသည်တွေအနေနဲ့ဖြစ်တဲ့နေ့နဲ့ရှာဖွေလုပ်ကန်စားတောက်နေကြတယ်လို့ Telegraph အိန္ဒိယသတင်းစာမှာဖော်ပြထားပါတယ်။အလားတူပလက်ဝါမြို့နယ်တွင်မှစစ်ဘေးရှောင်ရွာသားဥယျာဉ်400ကျော်ဟာလည်းဒီလပိုင်းမှာစန္ဒရိခါခက်တွေ့နေတယ်လို့ပလက်ဝါမြို့ကူညီပေးရေးဖွဲ့ဝင်ဦးကျော်အောင်ကပြောပါတယ
်။နောက်ဆုံးအခြေအနေကကုန်တီကြီးရွာကတော့ရှင်းနဝရွာမှာအင်ဂျင်68အကျူရေက300ကျော်တော့ရှိတယ်သူတို့နေရက်ကိုပြန်ဖို့မဖြစ်နိုင်သေးဘူးတီတောင်ကျေးရွာကလည်းမိသားရွာမှာ5000လောက်ရှိတယ်ကျူရေက90ဝန်းကျင်လောက်ပဲရှိတယ်သူတို့လည်းမပြန်နိုင်သေးဘူးနောက်တစ်ရွာကတော့ကုချွန်ပြကျေးရွာကလည်းသူတို့လည်းလူဦးရေ90ဝန်းကျင်ပဲအခုစင်ပေါင်းကျေးရွာမှာသူတို့လည်းခိုးလုံနေတယ်လန်တန်ရွာလည်းကျင်းကနေရွာမှာအကောင်လုံးပြောင်းလာကြတယ်သာသာရေကအခုလောလောဆယ်သူတို့တော်တော်လေးတော့အခက်အခဲရှိတယ်ကျွန်တော်တို့ဒီလူမျိုးကူကြီးပြာဟိတအတင်းအားလည်းအရင်ကတော့ကျွန်တော်တို့ဒီလာတိုင်းလိုလိုပဲကျွန်တော်တို့ပုံမှန်ထောက်ပံ့နေတယ်အခုတော့ဟိုကအလူရှင်အားလည်းတိတ်မရှိတဲ့အခါမှာသူတို့မလ3လနီးပါးလောက်တော့ကျွန်တော်တို့ဟိုကမထောက်ပံ့နိုင်တော့ဘူးသူတို့စားဝတ်နေရေးလည်းတော်တော်လေးအခက်အခဲရှိတယ်
သူတို့ရဲ့နေရတွေမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ဖွဲ့ AA တို့အကြားအချိန်မရွေးတိုက်ပွဲဖြစ်ပွားနိုင်တဲ့အနေအထားရှိတယ်လို့မြေမြုပ်မိုင်းအန်တရာယ်ကိုစိုးရင်လို့စစ်ဘေးရှောင်တွေနေရရင်းကိုမပြောင်းရသေးတာလို့ဦးကျော်အောင်ကဆိုပါတယ်
စက်တင်ဘာလ10ရက်နေ့ကပလက်ဝါမြို့နယ်သရော့အိုင်းနီးမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ဘက်ကသိကိုင်းမှုတွေရှိခဲ့တယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။2020ခုနှစ်ကစပြီးရခိုင်ဒေသမှာဝင်ရောက်လှုပ်ရှားခဲ့တဲ့ရခိုင်တပ်မတော်ဟာဝါတာဖွဲ့ယူဒီယူအက်စ်အူဆောင်တဲ့
ရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြပခါတွေကအစားရခိုင်ပြည်နယ်အကျပ်တဲဆုံးပြဿနာပေါင်းစုံမှာနောက်ခွင့်ကသွေးထိုးပေးနေတဲ့အင်အားစုတွေရှိနေတယ်ဆိုတဲ့အမြင်တွေနဲ့အတူပြည်လေတင်းမြည်ရေးနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။NLD ပါတီဦးဆောင်တဲ့ရတ္တာဆွေရလက်ထက်မှာအမျိုးသားပြည်လေတင်းမြည်ရေးယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပေါက်ခ င်းမင်းရဲ့လူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ FIU ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်ပြီးကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကျူစွာရရှင
်လာမယ့်စနေညဗီယိုရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9နာရီကနေ9နာရီခွဲအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူစလောင်းကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာတည်င်းချင်းတို့ကိုကုအောင်လွင်ဦးပြောပြပြပါဦးဗျာ
အမေရိကန်ရှိဘက်ချန်ကိုဝင်ရောက်ဖို့ရှိနေတဲ့ Florence Hurricane Monet ဟာအပြော့သွားပြီးမဲ့ကြီးမားရဲ့အရွယ်စားနဲ့မိုးသက်လေပြင်းနေကြောင်း Monet လက်ညောင်းတစ်လျှောက်နေထိုင်သူတွေအတွက်အန္တရာယ်ရှိနေစေဖြစ်တဲ့အကြောင်းမိုးရွာသားပညာရှင်တွေသတိပေးထားပါတယ်တောင်မြောက် Carolina ပြည်နယ်နှစ်ခုကြားနယ်စပ်က Carolina ဒေသကို Hurricane Monet ဒီညနောက်ပိုင်းတမမဟုတ်မနေ့စောပိုင်းဝင်ရောက်လိမ့်မယ်လို့လည်းအမျိုးသား Hurricane ဌာနကခန့်မှန်းထားပါတယ်အမေရိကန်ယူကောက်ပွဲလေးကိုရုရှားနိုင်ငံကဖြစ်ဖြစ်တခြားနိုင်ငံတစ်ခုကဖြစ်ဖြစ်ကျောင်းဝင်နှောက်ယှက်လာခဲ့ရင်ဟန်တားနိုင်အောင်အရေးယူတန်ခတ်မှုတွေနဲ့တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းအမေရိကန်ကသတိပေးလိုက်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာကျင်းပမဲ့လွတ်တော်ယူကောက်ပွဲလေးကိုကျောင်းဝင်နှောက်ယှက်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းနဲ့နိုင်ငံတွေကိုစီးပွားရေးပိတ်ဆို့တန်ခတ်မှုတွေနဲ့အရေးယူတုံ့ပြန်သွားမယ်အမေရိကန်ကတော့နိုင်ငံတော်ရေးပေါ်အခြေအနေတရားဖြစ်ကျင်းညာပြီးမနေ့တော့ကပဲသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါ။ဒီကံပြင်းတဲ့ချက်တဲ့ကိုစိုးရအနေနဲ့တနည်းတစ်ပုံကံပြွယ်ဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေရှိကောင်းရှိကဲ့နိုင်ငံကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်ကပြောဆိုလိုက်ပါတယ်အခြေအနေကိုဒီထက်ပိုကောင်းတဲ့နည်းလမ်းတွေနဲ့ကံပြွယ်ဖြစ်ရှင်းသင့်တယ်လို့ယူဆနိုင်တာတွေရှိမယ်ရရှိတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်ဘက်ပေါင်းစုံကနေမြင့်မြတ်တရစဉ်းစားဖို့လည်းလိုအပ်တဲ့ကြောင်းဗီယက်နမ်နိုင်ငံဟန်နွိုင်းမြို့ကကမ္ဘာစီးပွားရေးနီနော့ဖလေဝဲ WEF မှာဒေါက်တာဆတ်စုကြည်ကပြောဆိုလိုက်တာပါတရားဥပဒေစိုးမိုးရေးကအလုံးတွေညီညွတ်ညီမြဖြစ်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါဒီကပြည်နယ်မှာဖြစ်ခဲ့တဲ့လူခွေချုပ်ဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့နဲ့ဒုက္ခသည်တွေကိုနေရက်ပြန်နိုင်အောင်စီစဉ်ဖို့နိုင်ငံတကာတာဝန်ကဖိအားပေးမှုတွေတိုးမြင့်လာနေတာကိုနားလည်သဘောပေါက်ပေမဲ့မြန်မာစိုးရအနေနဲ့တိုက်ပြည်အနာရဲ့85ရာခိုင်နှုန်းသာရရှိထားကြောင်းလည်းပြောဆိုခဲ့ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လင်းပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်ဖြစ်ပြီးအတန်းလွှင့် engineer ကတော့ Vesco Folloric ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ7925ရုပ်အနေထုတ်လွှင့်နေတာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်9နာရီကြာည9နာရီမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်ပါဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington.